ရခိုင်ပြည်နယ်စစ်တွေမြို့ကနေမောင်ရုံးကိုသွားမဲ့ကားတစ်စီးကိုဇွန်လ၁၁ရက်နေ့မှာပူပေါင်းအဖွဲ့တွေကရှာဖွေဖမ်းဆီးရမှာစစ်ကြစီးပေါင်းမြောက်များစွာကိုဖမ်းဆီးရမိခဲ့ပါတယ်အကြောင်းစုံကိုVOA သတင်းတော်မှအေးအေးမှာကသတင်းပေးပို့ထားပါတယ်ခင်ဗျာရခိုင်ပြည်နယ်မောင်တော်မြို့ကိုသွားမဲ့ကားတစ်စီးကိုစစ်တွေမြို့နယ်ကရေကြမ်းနဲ့စိတ်ကမ်းမှာစစ်ဖက်ရဲ့လုံခြုံရေးတပ်ဖွဲ့တ
စစ်တွေမြို့နယ်ထဲမှာပေါ့ရေကျန်းပြင်ဆိုတဲ့နေရာမှာမိရပါဟုတ်ပါတယ်ခြေပြား34တိတ်လို့ပြောတာပဲဘလို့မိသွားတယ်လို့ဆိုတော့ဟိုမော်တော်ကားတစ်စီးပေါ့လော်ရီကားတစ်စီးပေါ့ဘာကျန်းကင်းပေါ်မှာအန်ဝက်လုပ်ပြီးတော့ယူလာတာ
ရခိုင်ပြည်နယ်ဘူးဒီတောင်မောင်တော်ဘက်တွေမှာ2016ခုနှစ်နဲ့2018ခုနှစ်ထဲမှာစိတ်ကြွစည်းတွေတန်းနဲ့ချီပြီးဖမ်းဆီးမိခဲ့တာတွေရှိခဲ့ပေမဲ့အခုစစ်တွေမြို့ဘက်မှာမိတာကတော့အခုတကြိမ်ဟာအများဆုံးဖမ်းဆီးရမိခဲ့တာလို့ဆိုပါတယ
်စစ်တွေမှာဖမ်းမိခဲ့တဲ့မှာတော့သူအများဆုံးထင်တယ်ဒီမှာစစ်တွေမြို့နယ်မှာလေခဏကမောင်းလို့ပါတော့မိတယ်နော်မောင်းလို့ရန်ကုန်လို့မှမိရတယ်နော်စစ်တွေမြို့နယ်ပြောတော့ဒီကတော့များတယ်လို့ပြောမှာလေ
စစ်တွေမြို့ကရဲအနာပိုင်းတွေကတော့ဖမ်းဆီးမိတဲ့ကားမှာကားမောင်းလာသူတွေသာပါလာပြီးအဓိကတဲဆောင်ခိုင်းသူပို့ခိုင်းသူတွေကိုစုံစမ်းစစ်ဆေးနေသေးပဲလို့ဆိုပါတယ်တဲဆောင်လာတဲ့ကားမှာတော့ဘီလက်မြေ80တန်စကားတွေတန်စုကျုပ်ခွေတွေကိုသာတဲဆောင်လာပြီးကားရဲ့ဝမ်းပိုက်အောက်မှာအံဝက်တွေနဲ့စိတ်ကြွစည်းတွေကိုတန်းနဲ့ချီပြီးတဲဆောင်လာတာဖြစ်ပါတယ်အခုဖမ်းဆီးမိတဲ့စိတ်ကြွစည်းရဲ့ကာလတန်ဖိုးဟာကျပ်သိန်းပေါင်း1000ကျော်တန်ဖိုးရှိတယ်လို့ဆိုပါတယ်လက်ရှိမှာတော့ကားမောင်းသူတွေကိုသာဖမ်းဆီးမိထားပြီးအဓိကပိုင်ရှင်တွေကိုတော့ဖမ်းဆီးမမိသေးဘူးလို့လည်းဦးတန်းထွန်းကဆိုပါတယ
်ဟိုလောလောဆယ်တော့သူတို့ဖမ်းမမိသေးဘူးလို့တော့ပြောတယ်သူတို့လေဒီတစ်ခေါက်တော့ဟိုအဲ့ဒီဟာရဲ့တဲဆိုင်လူကြီးပါတီကိုကားသမားကြီးကတော့တာပေါ့လေကားသမားကြီးကပြောတယ်ပြောတယ်ဒါတော့ဖမ်းတော့မမိဘူးလို့ပြောတယ်ဟုတ
်ကဲ့
များတယ်များတယ်ကျွန်တော်ပါတော့
မြန်မာဘင်္ဂလားနယ်စပ်မြို့ဖြစ်တဲ့ရခိုင်ပြည်နယ်မောင်တော်မြို့အတွင်းမှာတော့ကျပ်တန်းပေါင်း1000ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်းအလုံးရေပေါင်း68သိန်းကျော်ကိုပြီးခဲ့တဲ့2016ခုနှစ်စက်တင်ဘာလ19ရက်နေ့ကနေမြေကအာဏာပိုင်တွေကဖမ်းဆီးရမိခဲ့တယ်လို့2018ခုနှစ်ဖေဖော်ဝါရီလအတွင်းမှာပဲမောင်တော်အလဲတန်ကောက်ကားလမ်းမှာရှိတဲ့ရွှေပဟိုဖုံးတော်ကြီးကျောင်းအတွင်းကလည်းကျပ်တန်းပေါင်း9000ကျော်တန်ဖိုးရှိတဲ့စိတ်ကြွစည်းပေါင်း46သန်းကျော်ကိုဖမ်းဆီးမိခဲ့ပါတယ်။မေလပထမပတ်ထဲမှာပဲရခိုင်ပြည်နယ်ဘူးတီတောင်မြို့အခြေစိုက်ခမရ964ကဗိုလ်မှူးတဦးနဲ့တပ်ဖွဲ့ဝင်တဦးနဲ့တူအရက်သားနှစ်ဦးတို့ဟာဘူးသီးတောင်မောင်တော်ဘက်ကိုထွက်လာခြင်းအတွင်းစိတ်ကြွစီအလုံးကြီး၄သိန်း၄သောင်းကိုတယ်ဆောင်လာခဲ့တာပါသူတို့စီးလာတဲ့ကားကိုနေတောက်တပ်ဖွဲ့ဝင်တွေနဲ့ပူးပေါင်းစစ်ဆေးရေးအဖွဲ့တွေကရှာဖွေစစ်ဆေးပြီးဖမ်းဆီးခဲ့တာဖြစ်ပါတယ်မေလ17ရက်နေ့တော့ဘူးသီးတောင်မြို့နယ်ထဲမှာစိတ်ကြွစီပေါင်းအလုံးကြီး16သိန်းကိုပြည်နယ်80နဲ့ထည့်ပြီးကုန်တင်ကားနဲ့ပြောင်းလဲတယ်ဆောင်လာတာဖြစ်ပါတယ်အခုဆိုရင်ရခိုင်ပြည်နယ်အတွင်း2016ခုနှစ်နဲ့2018ခုနှစ်အတွင်းမှာစိတ်ကြွစည်းအလုံးကြီးပေါင်းတန်းနဲ့ချီပြီးဖမ်းဆီးမိနေတာဖြစ်ပါတယ်ရှင်